သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တရရှိများရှင်ဥရောပတိုက်အာရှတိုက်နဲ့အာဖရိကမှာဝက်သက်ရောဂါအဖြစ်များနေပြီးဩစတြေးလျနိုင်ငံမှာလည်းကူးစက်ပြန့်ပွားမှုတချို့ဖြစ်နေတယ်ဆိုပြီးစိုးရိမ်မကင်းမှုဖြစ်နေကြပါတယ်။ New South Wales ပြည်နယ်၊ Victoria ပြည်နယ်နဲ့ ACT ဒေသတို့မှာဝက်သက်ရောဂါကူးစက်မှုတချို့ဖြစ်နေလို့တက်လှမ်းမှုမြင့်တင်ထားပါတယ်။ဝက်သက်ကဘသူတွေအတွက်အန္တရာယ်ရှိသလဲ၊ဘယ်လိုကာကွယ်နိုင်မလဲဆိုတဲ့အကြောင်းရေးထားတဲ့ RuthMcHugh Dillon ရဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်။အခုဆိုရင်ကျမတို့တွေဟာနာရီယူတာတွေ၊ချောင်းဆိုးတာတွေနဲ့အဖျားတက်ရင် COVID-19 ရောဂါဖြစ်မလားဆိုပြီးတော့အဲ့ဒီရဲ့ရောဂါလက္ခဏာနဲ့ရင်းနှီးသွားပြီးဖြစ်ပါတယ်။ဒါပေမဲ့အခုဆိုရင်ကျမရဲ့အာဏာပိုင်တွေကဝက်သက်ရောဂါနဲ့သူ့ရဲ့လက္ခဏာတွေကိုသတိထားစောင့်ကြည့်ကြဖို့သတိပေးလာပါတယ်။အင်မတန်ကိုကူးစက်မြန်တဲ့ဝက်သက်ရောဂါကိုSydney မြို့ Melbourne မြို့ Brisbane နဲ့ ACT ဒေသမှာတွေ့ရှိခဲ့ပြီးတဲ့နောက်သတိပေးချက်ထွက်ပေါ်လာတာဖြစ်ပြီးပြည်ပနိုင်ငံကနေ Australia မှာကူးစက်မှုဖြစ်နိုင်ခြေများပါတယ်။ဝက်သက်ရဲ့လက္ခဏာတွေထဲမှာအဖျားတက်ခြင်း၊မျက်လုံးနာကျင်ခြင်း၊ချောင်းဆိုးခြင်းတွေပါဝင်ပြီးခေါင်းနဲ့အရေပြားပေါ်မှာအနီးကွက်ကလေးတွေပေါ်လာတာမျိုးဖြစ်တတ်ပါတယ်။ဝက်သက်ရောဂါဟာကူးစက်ဖို့အလွယ်ဆုံးယောဂါတဲ့ပါဝင်တယ်လို့ New South Wales ကျန်းမာရေးဌာနကကူးစက်ယောဂါဆိုင်ရာဒါရိုက်တာဒေါက်တာခရစ်စတင်ဆလယီကပြောပါတယ
် And it spreads through aerosols in the air. It's so infectious that sometimes people have actually acquired measles from coming into the same room that a person with measles
ရေမှုရေမွားတွေကနေတဆင့်ပြန့်ပွားနိုင်ပါတယ်အဲ့ဒီတော့အင်မတန်ကိုကူးစက်လွယ်ကူပါတယ်ဝက်သက်ယောဂါရှိတဲ့လူတယောက်နေထိုင်ခဲ့တဲ့အခန်းထဲကိုဝင်မိတာနဲ့ကူးစက်ခံရနိုင်ပါတယ်။ယောဂါရှိသူကအဲ့ဒီအခန်းထဲကနေလွန်ခဲ့တဲ့နှစ်နာရီကတည်းကထွက်ခွာသွားတာတောင်ကူးစက်နိုင်သေးတဲ့အနေအထားမျိုးဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာဝက်သက်ယောဂါနဲ့ပတ်သက်ပြီးကာကွယ်ဆေးထိုးမှုနှုန်းက95ရာခိုင်နှုန်းရှိလို့မြင့်တက်တယ်ဆိုပေမဲ့အဲ့ဒီယောဂါဟာဆေးမထိုးထားတဲ့လူတွေကိုရွေးပြီးကူးစက်တာမျိုးတွေလုပ်နိုင်တယ်လို့ပြောပါတယ်။လူမှုအတိုင်းဝိုင်းထဲကလူတချို့ဟာခုခံအားမရှိတဲ့လူဒါမှမဟုတ်တခြားကျန်းမာရေးအခြေအနေကြောင့်ကာကွယ်ဆေးနဲ့မတည့်တဲ့လူနဲ့အသက်ငယ်လွန်းလို့ကာကွယ်ဆေးထိုးလို့မရသေးတဲ့အရွယ်စသဖြင့်အခြေအနေမျိုးစုံရှိနိုင်တယ်လို့ပြောပါတယ်
။ We need everybody to be protected to protect those people that can't be vaccinated.And also children aged between 6 months and 12 months of age, before they get their first vaccine, their mother's antibodies are just wearing off in their system. So those young babies are vulnerable to measles. It can lead to a nasty pneumonia. Sometimes it can cause encephalitis. And then rarely, there's a very severe condition called
PAN encephalitis.အသက်6လနဲ့တနည်းအကြာရှိတဲ့ကလေးငယ်တွေပထမဆုံးကာကွယ်ဆေးကိုမထိုးရသေးတဲ့လူတွေနဲ့မိခင်ရဲ့ယောဂတိုက်ဖြည့်ရေးအနိသင်တွေကျဆင်းလာတဲ့အချိန်ဖြစ်တာကြောင့်ဝက်သက်ယောဂဟာကလေးငယ်တွေအတွက်အန္တရာယ်ဖြစ်နိုင်တဲ့အတွက်လူတိုင်းကတခြားလူကိုကာကွယ်မှုလုပ်ဖို့လိုအပ်ပါတယ်။အဲ့ဒီယောဂကနေဆိုးရတဲ့နျူမိုနီယာယောဂအဆင့်ဖြစ်နိုင်ပြီးတခါတရံအုံနောက်ရောင်မှုဖြစ်စေတဲ့ encephalitis ကနေဝေးဝေးတယောက်ကတော့အင်မတန်ဆိုးရတဲ့ pain encephalitis ဖြစ်တတ်ပြီးအဲ့ဒီလိုယောဂါဟာဝက်သက်ဖြစ်ပြီး9နှစ်နဲ့10နှစ်အကြာမှာဖြစ်တတ်ပြီးတော့သေဆုံးမှုတွေအဖြစ်ဖြစ်နိုင်တယ်လို့ပြောပါရယ်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းကဘာတဝန်းလုံးမှာကာကွယ်ဆေးထိုးတဲ့နှုန်းကျဆင်းသွားလို့ကဘာတလွှားမှာဝက်သက်ယောဂါအများပြားကူးစက်မှုဖြစ်နေကြပါတယ်ဥရောပမှာတစ်နှစ်အတွင်းဝက်သက်ကူးစက်မှုနှုန်းဟာ943ဦးရှိရာကနေ42,000အထိအဆမတန်များပြားလာတဲ့အတွေ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကသတိပေးချက်တွေထုတ်ပြန်ခဲ့ပါတယ်။ Doherty Institute and Royal Melbourne ဆေးရုံကကူးစက်ယောဂါနဲ့အများပြည်သူကျန်းမာရေးဆိုင်ရာ ဒေါက်တာကက်သရင်ဂစ်နီကတော့အခုလိုရှင်းပြထားပါတယ
် Throughout the world there are many countries and particularly those low income countries where the health infrastructure is quite vulnerable where vaccination rates really fell a lot during COVID and there are quite a lot of countries where one in three kids have not received any measles vaccine and some of those countries withhigh numbers of unvaccinated kids are places where
ကဘာတလွားကနိုင်ငံများပြားအထူးသဖြင့်ဝင်ငွေနေတဲ့နိုင်ငံတွေစျေးမရေးအခြေခံအဆောက်အအုံအားနေတဲ့နေရာတွေကိုဗစ်ကာလအတွင်းကာကွယ်ဆေးထိုးပေးတဲ့အစီအစဉ်ကျဆင်းသွားတဲ့နေရာတွေဖြစ်ပြီးတချို့နိုင်ငံတွေဆိုရင်ကလေးငယ်3ဦးထဲမှာတစ်ယောက်နှုန်းလောက်ကကာကွယ်ဆေးတစ်လုံးမှမထိုးရတာမျိုးလည်းရှိနေပါတယ်အဲ့ဒီလိုကာကွယ်ဆေးမထိုးရသေးတဲ့ကလေးတွေအများပြားတဲ့နိုင်ငံတချို့စီကိုဩစတြေးလျနိုင်ငံသားတွေအများပြားသွားလာမှုရှိပြီးတော့အဲ့ဒီအထက်မှာအိန္ဒိယ၊ပါကစ္စတန်၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့ပါဝင်တယ်လို့ပြောပါရယ်။ဩစတြေးလျနိုင်ငံမှာ Measles Mumps Rubella MMR ဆိုတဲ့ကာကွယ်ဆေးကိုနှချောင်းထိုးပေးလေရှိပြီး1966ခုနှစ်နောက်ပိုင်းမွေးတဲ့လူတွေအနေနဲ့အခမဲ့ထိုးနိုင်ပါတယ်။အကြောင်းရင်းကတော့1966ခုနှစ်မတိုင်ခင်မှာမွေးတဲ့လူတွေမှာကလေးငယ်ဘဝကလေးကအဲ့ဒီယောဂါနဲ့ရင်းနှီးမှုရှိပြီးအဲ့ဒီအတွက်ကိုခံအားကသဘောဝအတိုင်းအလိုအလျောက်ရှိနေပြီးသားဖြစ်တဲ့အတွက်1966မတိုင်ခင်မွေးတဲ့လူတွေကတော့ထိုးစရာမလိုတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာဝက်သက်ယောဂါကာကွယ်ဆေးခံယူမှုနှုန်းများပြားတဲ့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့က2014ခုနှစ်တုန်းကဩစတြေးလျနိုင်ငံကိုဝက်သက်ယောဂကင်းစင်တဲ့နိုင်ငံအဖြစ်တောင်ကြီးညာခဲ့တယ်လို့ဒေါက်တာဂစ်နီကရှင်းပြပါတယ
် meaning that we don't have ongoing transmission and we've maintained that we've maintained up to now although there's a little bit of concern currently vaccination rates that are high enough to be sure that we will continue to be measles free but if vaccine rates fall then that is at risk andit has happened in other countries like the UK where they you know received this WHO elimination status but then it was revoked
because of that Australia မှာကူးစက်ပြန့်ပွားမှုမရှိခြင်းဖြစ်ပြီးအဲ့ဒီအတိုင်းအခုထိထိန်းသိမ်းထားနိုင်ခဲ့ခြင်းဖြစ်ပါတယ်အခုလောလောဆယ်တော့စိုးရင်စရာအနည်းငယ်ရှိပေမဲ့ကာကွယ်ဆေးထိုးမှုနှုန်းမြင့်မားနေစေဖြစ်လို့ဝက်သက်ယောဂကင်းစင်တဲ့နိုင်ငံအဖြစ်ဆက်လက်ရတည်နိုင်မှာဖြစ်ပါတယ်ဒါပေမဲ့ကာကွယ်ဆေးခံယူမှုနှုန်းကျဆင်းသွားတာနဲ့အန္တရာယ်တွေကျရောက်နိုင်ပါတယ်။အဲဒီလိုကာကွယ်ဆေးထိုးတဲ့နှုန်းကျဆင်းတဲ့ဖြစ်ရမျိုးကို UK လိုတခြားနိုင်ငံတွေမှာကြုံရတဲ့အတွေ့အဲဒီလိုနိုင်ငံကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကဝက်သက်ယောဂကင်းစင်တဲ့နိုင်ငံတွေရဲ့စည်ရင်းထဲကနေပယ်ထုတ်လိုက်ပြီး UK နိုင်ငံမှာဝက်သက်ယောဂကူးစက်မှုနှုန်းများပြားလာတာကိုမြင်တွေ့ရမှာဖြစ်တယ်လို့ပြောပါတယ်။ဒေါက်တာဂစ်နီရဲ့အဆိုအရဩစတြေးလျနိုင်ငံမှာကာကွယ်ဆေးထိုးတဲ့နှုန်းမြင့်မားပေမဲ့အခုဆိုရင်ကျဆင်းလာနေတဲ့အနေအထားရှိနေပြီးကာကွယ်ဆေးထိုးတဲ့နှုန်းပြန်လည်ဥမော့လာအောင်လှုံ့ဆော်ဖို့လိုအပ်တယ်လို့ပြောပါရယ်။ရိုးရာယဉ်ကျေးမှုမတူဘာသာစကားမတူတဲ့လူမှုအတိုင်းဝိုင်းတွေကြားကာကွယ်ဆေးထိုးတဲ့နှုန်းဘယ်လောက်ရှိသလဲဆိုတဲ့ဒေတာအချက်အလက်တွေသိပြီးများများဆက်စားမရှိဘူးလို့လည်းသူမကပြောပါရယ်။
But we know from COVID that there is the risk that people in these communities are left behind in terms of not getting the information they need.
ဒါပေမဲ့ COVID ကာလတုန်းကကျမတို့သိရတာကတော့အင်္ဂလိပ်ကမပြောတဲ့တချို့လူမျိုးအတိုင်းဝိုင်းတွေဟာကာကွယ်ဆေးနဲ့ပတ်သက်လာရင်နောက်ကျကြံတာမျိုးတွေတွေ့ခဲ့ရပြီးသူတို့တွေဟာလိုအပ်တဲ့သတင်းအချက်အလက်တွေကိုမသိရတာတွေလက်ရှိရှိနေတဲ့ကာကွယ်ဆေးအပေါ်အယုံကြည်မရှိတာမျိုးတွေဖြစ်ခဲ့တယ်လို့ပြောပါရယ်။အဲဒီလိုအနေအထားကစိုးရိမ်မကင်းစရာဖြစ်တယ်လို့ဒေါက်တာဂစ်နီကပြောဆိုလိုက်ပြီးအကြောင်းရင်းကတော့ကာကွယ်ဆေးထိုးတဲ့နှုန်းကျဆင်းသွားရင်ယောဂါကူးစက်မှုနှုန်းမြင့်မားလာမှာဖြစ်တဲ့အတွက်ဖြစ်တယ်လို့ရှင်းပြပါရယ်။ Royal Australian College of General Practitioners ရဲ့ဥက္ကဋ္ဌဒေါက်တာနီကိုဟီဂင်းစ်ကဝက်သက်ယောဂအတွက်လိုအပ်တဲ့ကာကွယ်ဆေးနှချောင်းကိုထိုးဖို့တိုက်တွန်းလိုက်ပြီးဆေးထိုးပြီးသားလားမပြီးသေးဘူးလားဆိုတာသိချင်ရင်လုံနိုင်တဲ့နည်းလမ်းတွေရှိတယ်လို့အခုလိုရှင်းပြပါရစေ
In Australia we do have a record and previously that's been in a book and so some parents will have recorded that We can also check people's
Australian နိုင်ငံမှာကာကွယ်ဆေးထိုးခြင်းနဲ့ပတ်သက်တဲ့ဆိုင်ရာမှတ်တမ်းတွေရှိပါတယ်။အရင်တုန်းကဆိုရင်စာအုပ်ထဲမှာမှတ်သားထားတာပါ။တချို့မိဘတွေမှာအဲ့ဒီမှတ်တမ်းတွေရှိနေစေဖြစ်နိုင်ပါတယ်။ဒါမှမဟုတ်ရင်လည်းသွေးကိုစစ်ကြည့်ပြီးကာကွယ်ဆေးထိုးပြီးသားလားမထိုးသေးဘူးလားဆိုတာကိုလည်းသိနိုင်တယ်လို့ရှင်းပြထားပါတယ်။ဒေါက်တာဟီဂင်းစ်ရဲ့အကြံပြုချက်အရမိမိရဲ့ကာကွယ်ဆေးမှတ်တမ်းကိုသိချင်ရင်ဒါမှမဟုတ်ယောဂလက္ခဏာခံစားနေရရင်မိမိရဲ့ GP ဆရာဝန်ကိုသွားတွေ့ဖို့တိုက်တွန်းထားပါတယ်။ဒါပေမဲ့မိမိမှာဝက်သက်ယောဂဖြစ်နေတယ်လို့တန်တရားဖြစ်ရင်တော့ဆရာဝန်စီမသွားခင်အရင်ဆုံးဖုန်းဆက်ဖို့အရေးကြီးပါတယ်။ဒါမှသာလျှင် GP ဆရာဝန်ဘက်ကနေဆေးခန်းမှာဒီလိုကူးဆက်လွယ်တဲ့ယောဂမကူးဆက်နိုင်အောင်ပြင်ဆင်ထားနိုင်မှာဖြစ်တယ်လို့ပြောသွားတဲ့အကြောင်းတင်ဆက်လိုက်ပါရရှင်။ကျမကမူလှိုင်းသိမ့်ပ
ါ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါရရှင
် SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ